English American Side Gundam မှာမြန်ပောင်နိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ Eden အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံး
To sugar coat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 SUGAR sugar COAT coat sugar ကတကြား coat ကအပေါ်ကနေဖြူတာတကြားနဲ့ဖုံးတာလို့လုံးောက်အဓိပ္ပာယ်ရပြီးစက္ကူခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပေါ်ကနေတကြားနဲ့ဖြူတာအပေါ်ကနေတကြားလောင်းတာအပေါ်ကနေတကြားဖုံးအုပ်တာဖြစ်ပါလေ။ကျမတို့မြန်မာမှာတကြားရေးလောင်းထားတယ်လို့ဆိုသလိုပဲအဆိုးကိုအကောင်းနဲ့ဖုံးဖို့ကြိုးစားတာဖြစ်ပါလေ။ခါတဲ့ဆေးလုံးဆေးပြားအဝင်ကောင်းရလေအောင်အပေါ်မှာအချိုတက်နဲ့အုပ်ထားတဲ့ sugar coated pills ဆေးပြားတွေလိုပဲကားမဲ့ခံရခဲ့တဲ့ဝင်ဆိုးမဲ့ကိစ္စရက်တွေနဲ့ပတ်သက်လို့အဆိုးကိုမပြောဘဲအကောင်းကိုပဲထုတ်ပြောတာမျိုးကိုဒီအတုံးကရည်ညွှန်းပြောတာဖြစ်ပါတယ်။ EDM ဆိုတဲ့ third white day ပဲကတော့အချိုတက်တာမျိုးပဲဖြစ်ပါတယ်။ဆိုးတယ်လူတွေမကြိုက်တဲ့ခါးသီးတဲ့နစ်နာစီမဲ့ကြောင်းရတစ်ခုခုကိုကြည်ကောင်းရအောင်ဒဏ်ခံရတာတက်တာရအောင်နားကြားကောင်းအောင်ရှော့ပြောတာမျိုးအပြင်ပန်းမှာအမြင်လှရအောင်လူတွေကိုလှည့်စားဖို့ကြိုးစားတာမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးကိုသမ္မတဒေါ်နယ်ထရမ့်က2016သမ္မတရွေးကောက်ပွဲမဲဆွေလှုပ်ရှားစဉ်ကပြီးခဲ့တဲ့ဂရီတွေထဲမှာတစ်ခုကတော့သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကအတည်ပြုခဲ့တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုအစီအစဉ်ဖြစ်တဲ့ Affordable Healthcare Act ကိုဖျက်သိမ်းပြီးပိုကောင်းတဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုအစီအစဉ်နဲ့အစားထိုးဖို့ကြိုးပမ်းမယ်လို့ပြီးခဲ့ရမှာလောလောဆယ် Republican လွှတ်တော်အမတ်တွေရေးဆွဲထားတဲ့အစီအစဉ်သစ်ကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ကြိုးစားနေရမှာဒီအစီအစဉ်သစ်နဲ့ပတ်သက်လို့ကတော့2026ခုနှစ်မှာအမေရိကန်နိုင်ငံသား26တန်းတို့ဟာကျန်းမာရေးပြုစုစောင့်ရှောက်မှုအမကံမရှိဘဲနေကြလိမ့်မယ်လို့တွေးရှိခဲ့တဲ့အတွက်ကြောင့်လေအထူးသဖြင့်အထင်ကြီး Washington Post တင်စာကြီးကဒီအချက်ကိုထောက်ပြပြီးDon't sugarcoat this ဆိုပြီးဒီအကြောင်းနဲ့ပတ်သက်ပြီးအချိုလာမတက်လေနဲ့လို့ခေါင်းကြီးမှရေးသားဖော်ပြခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Please don't sugarcoat the facts Mary I think I can handle the truth
Mary အမှန်ကိုနားကြားကောင်းအောင်လို့ကြည်ပြီးမပြောပါနဲ့ဗျာကျွန်တော်အမှန်ကိုခံနိုင်ရရှိပါတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Please don't sugarcoat the facts Mary I think I can handle the truth
ခုဆက်လက်တင်ပြပေးမှာကတော့
Play along
ဖြစ်ပါတယ်စာလုံးပေါင်းက P L A Y play ကကစားတာဒါမှမဟုတ်ဒုရိယာဆိုရင်လည်းတိခတ်တာ A L O N G along ကအတူတကွာဆိုတော့စက္ကူခုငယ်တရိုက်ဒီပေကတော့အတူကစားတာဒါမှမဟုတ်ဒုရိယာဆိုရင်အတူလိုက်ပြီးတိခတ်တာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလူတူဦးဒါမှမဟုတ်တစ်ခုခုနဲ့ပတ်သက်လို့အကြိုက်လိုက်ပြောတာဖြစ်ပါတယ်။ဒီနေ့တော့တစ်ခုခုကမဟုတ်ဘူးမတရားဘူးဆိုပေမဲ့လို့လေတစ်ဖက်ကလူစိတ်ဆိုးမှဆိုးလို့အချိန်အရဘာမှမပြောဘဲအလိုက်ထိုက်ချီနေတာတိခတ်နေတာမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ဗြိတိနိုင်ငံထုတ် The Telegraph သတင်းစာကြီးကအမေရိကန်သတင်းတောက်တွေကိုမေးခွန်းထုတ်ခဲ့ရမှာအင်ဗျူရမာသမ္မတထရမ့်အစိုးရရဲ့သတင်းစာရှင်းလင်းပွဲတွေမှာသတင်းတောက်တွေကိုကင်မရာရိုက်ခွင့်မပြုတာသတင်းမှားရေးတဲ့အတွက် CNN သတင်းတောက်သုံးဦးအလုတ်ဖြုတ်ခံရတာကိုပြင်းပြင်းထန်ထန်ဝေဖန်တာတွေသမ္မတထရမ့်က Twitter ကဆင့်သတင်းတောက်တွေကိုနှိမ်ချပြောဆိုမှုစသဖြင့်နဲ့ပတ်သက်လို့အမေရိကန်သတင်းတောက်တွေကဘာလို့တီးခံပြီးအလိုက်ထိုင်နေကြတာလဲဆိုပြီးတော့ Why do journalists play along ဆိုပြီးတော့ဒီ idiom ကိုသုံးခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Although I don't like John's idea I think it's best for me to play along
ကျွန်တော် John ရဲ့အကြံကိုမကြိုက်ပါနဲ့လို့လောလောဆယ်မှာတော့သူ့အကြိုက်လိုက်တာပဲအကောင်းဆုံးလို့ကျွန်တော်ယူဆတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Although I don't like John's idea I think it's best for me to play along.
ခုနောက်ဆုံးတင်ပြပေးမှာကတော့
rallying cry.
ဖြစ်ပါတယ်။စာလုံးပေါင်းက RALLYING rallying က RALLY rally ဆိုတဲ့ဝဟာရကဆင်းသက်လာပြီး noun noun အဖြစ်သုံးရင်လူမှုစုဝဲကြီးဖြစ်ပြီး verb ကရိယာဖြစ်သုံးရင်တော့စီယုံနာစုယုံနာဖြစ်ပါတယ်။ rallying ကဒီနေရာမှာနာမဝိသေသန adjective ဖြစ်အသုံးပြုထားပြီးCRY, cry, ဆိုတဲ့ငိုတန်း、အော်တန်း、ကြွေးကြော်တန်း、 လို့အဓိပ္ပာယ်ရတဲ့ non noun ကိုအထူးပြုထားတာဖြစ်ပါတယ်။စကားထုံရဲ့တရားအဓိပ္ပာယ်ကတော့စီယုံဖို့အတွက်ကြွေးကြော်သံဖြစ်ပါတယ်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းသိမကွာလှပါဘူး။လူတွေကိုအတက်စေတဲ့အကြစေတဲ့ကြွေးကြော်သံလူတွေကိုစီယုံစေတဲ့ယုံကြည်မှုဒါမှမဟုတ်အတွေ့ခေါ်တရားဒါမှမဟုတ်ဆောင်ဖို့ကိုဆိုလိုတာဖြစ်ပါတယ်။ဥပမာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်2015ရွေးကောက်ပွဲတုန်းကလူတို့ကိုစီယုံတဲ့ကြွေးကြော်သံကတော့ပြောင်းလဲခြင်းတံပီးဖြစ်တယ်လို့အခုနောက်ဆုံးကြွေးကြော်သံကတော့ပြည်သူနဲ့အတူဖြစ်ပါတယ်။ဒါကလည်း NLD ရဲ့ Rallying Cry ဖြစ်ပါတယ်။ Rallying Cry ဟာတနည်း Battle Cry လို့လည်းတင်စားပြောကြပါတယ်။စစ်တရမှာဇာတိသွေးဇာတိမှာတက်ကြွဖို့ကြွေးကြော်တံမျိုးဖြစ်ပါတယ်ဒီတော့ကိုသမ္မတထရမ့်အစိုးရကသတင်းမီဒီယာတွေနဲ့ထိတ်တရင်ဆိုင်မှုတွေမကြာခဏရင်ဆိုင်ခဲ့ကြရမှာ fake news ဆိုတဲ့လုံချံသတင်းမဟုတ်မှန်သတင်းကိုသတင်းမီဒီယာတွေကထုတ်လွှင့်နေကြတယ်လို့သမ္မတထရမ့်ကမကြာခဏပြောလို့ရှိရမှာခုလောလောဆယ်မှာတော့ CNN ကထရမ့်လက်ထောက်တူဦးနဲ့ရုရှားဘန်ဂျာဆက်သွယ်မှုရှိတယ်လို့ရေးခဲ့တဲ့သတင်းဟာမဟုတ်မှန်တာဖြစ်တဲ့အတွက်ကြောင့်လေဒီသတင်းကို CNN ကပြန်ရုပ်သိမ်းခဲ့တယ်လို့ဒီသတင်းနဲ့ပတ်သက်လို့တာဝန်ယူခဲ့တဲ့သတင်းတောက်သုံးဦးကိုလည်းအလုတ်ကနေရစဲပစ်ခဲ့ပါတယ်။ဒီအချက်ကို Trump အစိုးရကအစိုးရတွင်စီယုံဆော်အောဖို့ကောင်းတဲ့တာဂတ်တစ်ခုဖြစ်စေခဲ့တဲ့အတွက်ကြောင့်လေ A rallying cry in Trump's campaign against fake news ဆိုပြီးတော့သတင်းမီဒီယာတွေကတုံ့နှုံးခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The rallying cry for Apple, the multi-international technology company, was Think Different.
နိုင်ငံတကာခင်မီနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ရဲ့ဆောင်ပုတ်ကတော့အတွေ့အခေါ်စမ်းသစ်ကြပါဆိုတာပဲဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The rallying cry for Apple, the multinational technology company, was Think Different.
ဒီတွင်ပါ English American Second မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to sugarcoat, play along, a rallying cry
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။